မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နိုင်ငံရေးစီးပွားရေးလုံခြုံရေးမတိမငြိမ်မှုတွေဖြစ်နေတာကြောင့်စစ်ရုံအလုပ်ရုံလုပ်ငန်းကြီးတွေတခုပြီးတခုပိတ်နေကြရပါတယ်။ပြီးခဲ့တဲ့ရက်ကပဲအလုပ်သမားထောင်ထဲချီရှိတဲ့ရန်ကုန်တိုင်းလှိုင်းသာယာစစ်မှုဆောင်ကဟန်မောက်အထည်ချုပ်စစ်ရုံပိတ်ခဲ့တယ်လို့ကြေညာခဲ့တယ်လို့အလုပ်သမားယာကြီးရှိတဲ့စစ်ရုံနှစ်ခုလည်းထပ်ပိတ်ဖို့ပြင်ဆင်နေပါတယ်။အခုလိုစစ်ရုံတွေပိတ်နေတာကြောင့်အဲ့ဒီစစ်ရုံတွေမှာအလုပ်လုံးနေကြသူတွေအလုပ်လက်မဲ့ပြဿနာတွေရှိလာနေတယ်လို့အလုပ်သမားတမက်ကတွေကထောက်ပြနေပါတယ်။
ဆိုတော့ရှေ့ဆက်ပြီးတော့မှနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ဆိုးကျိုးကတော့ကျမတို့အလုပ်လက်မဲ့တွေဆက်ပြီးတော့မှဖြစ်မယ်။အာနောက်ဒီစက်ယုံကြီးတွေလည်းဆက်လက်ထွက်ခွာနိုင်တယ်လို့ကျမတို့သုံးသပ်မိပါတယ်။အာထဲချုပ်ကဏ္ဍကတော့အာတော်တော်လေးကိုကျမတို့ပျက်စီးသွားနိုင်တယ်ရှင့်။နောက်ဆုံးဟိုတောင်းခံထားနိုင်တာကတော့ထုံးစံအတိုင်းပေါ်လေနော်။စစ်ကောင်စီနဲ့ close ဖြစ်တဲ့ဒီတရုတ်နိုင်ငံသားပိုင်စက်ယုံအများစုနဲ့တခြားနိုင်ငံသားလေးတွေပေါ့ကိုရီးယားပိုင်စက်ယုံအချို့လေးတွေပဲကြံခဲ့နိုင်တယ်လို့တော့ကျမတို့ကတော့ခန့်မှန်းထားပါတယ်ရှင့်။ဟုတ
်။လုတ်သမားတမကတခုရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းရပ်ဆိုင်းသွားတဲ့အထည်ချုပ်စက်ယုံပေါင်းမြန်မာနိုင်ငံတဝန်းမှာ200ကျော်သွားပြီလို့လုတ်သမားတမကတချို့ကပြောပါတယ်။ဝန်ထမ်းလာစာမပေးနိုင်တာကုံချမ်းသွင်းမှုခက်ခဲလာတာကုံကြောပို့လို့မရတော့တာဒီလိုအကျက်သေးတွေကြောင့်စက်ယုံပိတ်သိမ်းတာတွေကအနှင်းနဲ့အမြန်ဖြစ်လာနိုင်တယ်ဆိုပြီးခန့်မှန်းထားကြပါတယ
်ကျွန်တော်တို့အလုပ်သမားရေးဆောင်ရွက်တဲ့လူတွေအနေနဲ့စူးစမ်းပြီးတော့မှကျွန်တော်တို့စည်းရင်းပြုစုထားတာကတော့ဒီ February လဆန်းကနေပြီးတော့မှအခုဂျော်လာအထိဆိုလို့ရှိလို့ရှိရင်တော့ဆယ်သိန်းဝန်းကျင်လောက်အလုပ်လက်မဲ့ဖြစ်သွားပြီလို့ကျွန်တော်တို့ခန့်မှန်းရပါတယ်ရှင့်အထူးသဖြင့်ကတော့အမျိုးသမီးလူသားတွေအလုပ်လက်မဲ့တွေဖြစ်ကုန်ပါတယ်အဲ့အတွက်ဆိုးကျိုးတွေကတော့ကျွန်တော်တို့ဒီနောက်ဆက်တွဲပေါ့နော်မိသားစုစားဝတ်နေရောကျန်းမာရေးပေါ့နော်အဲ့ဒါတွေကိုပြင်းပြထန်ထန်ထိခိုက်သွားတယ်အဲ့တော့ကျွန်တော်တို့ခုခန့်မှန်းတဲ့ဆယ်သိန်းဝန်းကျင်ထပ်ပိုးနိုင်ပါတယ်
ရန်ကုန်စက်မှုဇုံတွေကအထည်ချုပ်လုပ်ငန်းတစ်ခုထဲမှာတင်လုတ်ကင်နေတဲ့လုတ်သားက9သိန်းလောက်ရှိပါတယ်။မန္တလေးတိုင်း၊ပဲခူးတိုင်း၊အေရဝတီတိုင်းအဲ့ဒီနေရာတွေမှာလည်းစက်မှုဇုံအထည်ချုပ်လုပ်ငန်းတွေရှိပါတယ်။တချို့စက်ရုံတွေကလုပ်ငန်းကောင်းကောင်းမလဲပတ်နိုင်တော့လို့ဝန်ထမ်းလစာကိုအပြည့်အဝမပေးနိုင်ကြပါဘူး။အလုပ်သမားခန့်စားခွင့်ငွေကိုထည့်မတွက်တော့ပဲအ ਨੇ ဆုံးလုတ်ခလစာနဲ့တွက်ချက်ပြီးပေးတဲ့စက်ရုံတွေလည်းရှိပါတယ်။သွေးစည်းညီညွတ်တဲ့တမကကအမန်နန်းဝေကအခုလိုပြောပါတယ်။
အခုဒီနေရာဘယ်လိုဖြစ်လဲဆိုတော့ကွာခံနေရငိုထွက်လာတာချက်သေးသွားတယ်လေ။အားလုံးရှိနေရတယ်အဲ့လိုသမားတွေကိုလက်စာပြီးမပေးနိုင်တော့အဲ့လိုမျိုးဟာရင်ကျွန်တော်တို့လက်ကိုက်ကြားနေရတယ်ပေါ့နော်။ချက်ပြနောက်ပိုင်းမှာနိုင်ငံရေးအခြေအနေပိုဆိုးရလာနိုင်တယ်တတိယထွက်နေရအများကြီးရှိတာကိုအဲ့နဲ့ပတ်သက်ပြီးတော့လုံးလုံးမဟုတ်ရရှိနေတချို့သူတို့မှလည်းဆွေးကိုယ်ပမှုရှိနေရအတွက်တော်တော်များများကြားနာရတယ်20လောက်ပြန်လာတော့ကြားနာတာ
။နိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အခြေအနေမှာအလုပ်ရှင်တွေကအလုပ်သမားအခွင့်အရေးကိုပို့ပြီးချိုးဖောက်နေကြတယ်လို့အလုပ်သမားတွေကပြောပါတယ်။ဒါကိုဖြည့်ရှင်းနိုင်မဲ့အလုတ်ရှင်အလုတ်သမားအစိုးရတုံးမွင့်ဆန်ရန်နေရကလည်းရက်ဆိုင်သွားပါတယ်။ဆန္ဒပြပွဲတွေအတော်လေးအားကောင်းခဲ့တဲ့မေလထဲမှာစက်ယုံလုတ်သားတွေပါဝင်ခဲ့ကြတယ်လို့စစ်ကောင်စီရဲ့ရန်နေရရက်တန်းမှုရည်ရွယ်ပြီးအကြမ်းမဖက်ဖဲအာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုလည်းလုပ်ခဲ့ကြပါတယ်။စစ်ကောင်စီကလည်းအလုတ်သမားအဖွဲ့အစည်း16ခုကိုတရားမဝင်အဖွဲ့အစည်းတွေဖြစ်သတ်မှတ်ခဲ့ပါတယ်။နိုင်ငံရေးလုံခြုံရေးမတိမကျင်ဖြစ်နေချိန်မှာကိုဗစ်ကပ်ရောဂါအန္တရာယ်ပြန်ရှိလာနေတဲ့အတွက်အလုတ်ကင်တွေထိခိုက်ပြီးဝင်ငွေရက်သွားမှာကိုအလုပ်သမားအချို့ကလည်းစိုးရိမ်နေကြတယ်လို့သိရပါဗျာခင်ဗျာ